ကင်းနီပြည်နယ်မှာခုချိန်ထိဒေသတည်ငြိမ်သွားတာမရှိဘဲနေစဉ်လိုလိုတိုက်ပွဲတွေဖြစ်နေတယ်လို့ကင်းနီလူခွင့်အဖွဲ့တီထောင်သူကိုပညာက VOE ကိုပြောပါရယ်ဒီမော့ဆိုဖရူဆိုမြို့နယ်အဆက်နဲ့မဲဆဲမြို့နယ်တွေမှာဒီရက်ပိုင်းတိုက်ပွဲတွေပြင်းထန်နေပြီးတော့ဒီနေ့မနက်အစောပိုင်းမှာတော့ထိုင်းနယ်စပ်အနီးမဲဆဲမြို့နယ်ထဲမှာလေနဲ့ဘုံချဲနေတယ်လို့ကိုပညာကခုလိုပြောပါရယ
်မနေ့ကတနေ့ကတော့ဇက်တိုင်ဝဲဖရူဆိုနဲ့ဒီမော့ဆိုအဆက်မှာတိုက်ပွဲတွေဖြစ်တဲ့နောက်လေနဲ့ဘုံလာကျဲတာတွေရှိပြီးတော့မှချက်ချောင်းတွေအိမ်တွေပျက်စီးတာတွေရှိတော့ပေါ့နော်နောက်ဒီမနေ့စောကြီးပိုင်းမှာလည်းကျွန်တော်ဒီလောက်ဒီနေ့စပ်ဖက်မှာလည်းဘုံထချဲတာရှိတယ်အတပွဲကတော့ပုံမှန်စက်တိုင်းပဲစက်တိုင်းဒီဖရူဆိုဆာလင်မဖရူဆိုဒီမဆိုဆာလင်မပမစီဒမ်မဆက်ပြမလဲဟုတ်တပွဲဒီပုံမှန်ရှိနေပါလဲဟုတ
်စစ်ကောင်စီဘက်ကတိုက်ပွဲတွေအတွင်းမှာလက်နက်ကြီးနဲ့လေကြောင်းအသုံးပြုပြီးတော့ဥတီယာမရှိပြစ်ခတ်တိုက်ခိုက်နေတယ်လို့လဲဒေသခံတွေကပြောပါတယ်ဒီမနက်မဲဆက်မြို့နယ်တဲ့လေရင်ဘုံကျဲခန္ဓာနဲ့ပတ်သက်လို့လူအထိကရှိမရှိအသေးစိတ်တော့မသိရသေးပါဘူးထိုင်းဘက်ချမ်းနဲ့ကယားဘက်ချမ်းကနေဆက်မြို့နယ်တျှောက်မှာတော့စစ်ဘေးဒုက္ခသည်တွေခိုးလုံနေကြတာပါပြီးခဲ့တဲ့ဂျွန်လာရဲမဲဆက်နဲ့ဖားဆောင်မြို့နယ်တွေမှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာတန်လွင်မြစ်အရှိတ်ကမ်းမှာအပြင်းထန်စီးရဲလှုပ်ရှားနေပြီးတစ်ချိန်တည်းမှာလည်းစစ်ဆောင်တွေရှိတဲ့ဘက်ကိုလေရင်နဲ့ဇက်တိုက်ပစ်ခတ်တိုက်ခိုက်လာနေတယ်လို့ KNP နဲ့အတိုင်းအမင်္ဂကောင်စီ KSCC ဥက္ကဋ္ဌဦးအောင်စံမြင့်ကပြောပါတယ်ဒီလိုတိုက်ခိုက်မှုတွေကြောင့်စစ်ပြေးဒုက္ခသည်တွေပြည်စရာနေရာမရှိတော့အောင်ဒုက္ခရောက်နေကြတယ်လို့လည်းစစ်ဘေးရှောင်တွေကိုကူညီနေသူတူက VOE ကိုပြောပါတယ
်လက်နက်ကြတော့ဒီရှောက်ကဲတော့စားတာတော့ရှိတယ်မဲ့လူကြည့်တာတော့မရှိဘူးစစ်ချလည်းပြင်းစရာနေရာလည်းမရှိဘူးဒီဖက်ပြင်းမဲ့လေလေးအန်ဒီနဲ့ကြောက်ရတယ်ကမောင်ပြောင်းတော့
ဒီမော့ဆိုနဲ့ဖရူဆိုမျိုးနဲ့အဆက်လမ်းမကြီးတလျှောက်ကခြေရွာတချို့မှာခရင်ဒီပူပေါင်းတက်နဲ့စစ်ကောင်စီကြားဒီအပိုင်းနှစ်ဖက်တိုက်ပွဲတွေရက်ဆက်ပြင်းထန်နေတာနဲ့ပတ်သက်လို့တော့ဖရူဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်တရင်ဘူးကိုကနေက VOE ကိုကူလို့ပြောပါတယ်
တပ်ဝကတိတော့ကူးမှာဖြစ်တယ်ပြီးတော့ငွေရရတိမှာဖြစ်တယ်ပေါ့နော်ဆယ်နှစ်ကငွေရရတိတပ်ပွဲမှာကစစ်ကောင်စီဖဲရတော့ရောက်30ချက်မနည်းတော့တည်တယ်ပေါ့နော်ကျွန်တော်တို့လည်းခေယံရောက်များသိစီရမယ်ဒါမှဒီတိင်းတော့ကျွန်တော်တို့တော်ဝင်တဲ့တိင်းတပ်ဖွဲ့တွေကပြန်ဝင်ထုတ်ပြန်တာတော့မရှိသေးဘူးပေါ့နော်ဒီအစောပိုင်းပေါ့နော်ဒီ17ရက်17ရက်နေ့တော့ဆက်တိုင်းပဲပေါ့နော်ဒီအတမတိုင်ခင်မှာလည်းရှိမှာတပတ်နေပါတော့ဖြစ်ပြီးအခုနဲ့ဆိုတော့နှစ်ပတ်ကျော်တော့ဖြစ်နေပြီပေါ့နော်
စစ်ကောင်စီဘက်ကဒီမော့ဆိုနဲ့ဖရူဆိုမျိုးနဲ့အဆက်လမ်းမကြီးဘက်ကိုအင်အားလုံးရင်နဲ့ထိုးစစ်ဆင်လာတာကြောင့်နှစ်ဖက်ထိတွေ့မှုတွေဖြစ်ပွားရတာလို့တရရင်မှုကုကနေကပြောပါတယ်စစ်ကောင်စီဘက်ကအသေးပြောက်စီးရင်နဲ့ပတ်သက်လို့တော့ VOA ကတီးကြားအတိမပြုနိုင်သလိုစစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိပါဘူးတိုက်ပွဲတွေကတော့ဩဂတ်လဇန်ပိုင်းကနေအခုထိနေစဉ်လိုလိုဂျိုကြားဂျိုကြားဖြစ်နေတာပါခင်ဗျာ